မြန်မာနိုင်ငံတဝန်းလက်နက်ကင်တိုက်ခိုက်မှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေတဲ့ကြားတဲ့အချိန်မှာပဲရွှေဈေးနဲ့ဒေါ်လာဈေးတွေတက်သွားခဲ့ပါတယ်။ဒီကနေ့ရွှေဈေးကွက်ဆဖွင့်တဲ့အချိန်မှာအကယ်ဒမီအခောက်ရွှေတစ်ချက်သားကို78သိန်းနဲ့ဈေးဆဖွင့်ပါတယ်။နောက်ပိုင်းအရောင်းဝယ်လုပ်တဲ့အချိန်မှာတော့78သိန်းကျော်နဲ့အရောင်းဝယ်လုပ်ခဲ့တာပါ။တစ်ချိန်တည်းမှာပဲဒေါ်လာဈေးလည်းအနည်းငယ်တက်သွားခဲ့ပါတယ်။အခုလိုရွှေဈေးနဲ့ဒေါ်လာဈေးအပေါ်ကြက်ရိုက်ခတ်နေတဲ့အခြေအနေရန်ကုန်ကလာတဲ့သတင်းကိုတော့ကုသညုံပြောပြပေးပါမယ်ရှင်
။တတိလနေ့ကကြက်18သိန်း5000ဆွဆွန်းနဲ့ဈေးပိတ်ခဲ့တဲ့မြန်မာအခောက်ရွှေဈေးနှုန်းဟာဒီကနေ့အင်္ဂါနေ့မှာတော့5000လောက်ခုန်တက်သွားပြီးတော့တကြက်သားကိုကြက်15သိန်းဝန်းကျင်ဈေးဖြစ်ခဲ့ပါတယ်။ NUG ရဲ့ရေးပေါ်ကြေညာချက်ဒီကနေ့မနေ့အစောပိုင်းထွက်လာခဲ့ပြီးတဲ့နောက်တချို့ရွှေဆိုင်တွေဆိုင်ဖွင့်နောက်ကျသလိုတချို့ဆိုင်တွေဆိုလို့ရှိရင်ဒီနေ့လုံးဝပိတ်ထားပါတယ်။ပုံမှန်အဖြစ်ကမြန်မာနိုင်ငံကရွှေဈေးဟာကမ္ဘာရွှေဈေးအတက်ကျပေါ်မှာမူတည်ပြီးတော့ဈေးပြောင်းတာပါဒီကနေ့ကမ္ဘာရွှေဈေးနှုန်းမတက်ပေမဲ့ပြည်တွင်းမှာဖြစ်နေတဲ့အခြေအနေကြောင့်မလို့အခုလိုဈေးနှုန်းအပြောင်းအလဲတွေဖြစ်ပေါ်နေတာလို့ရွှေလုံငန်းရှင်တွေကပြောပါတယ်ဈေးကွက်ထက်မှာရွှေအယောင်းဝယ်မထွက်သလိုပစ္စည်းလည်းပြတ်နေပေမဲ့ထွက်ပေါ်နေတဲ့သတင်းတွေကြောင့်ရွှေဈေးတွေတက်လာတာဖြစ်တယ်လို့ရုံတိုင်းရွှေလုံငန်းရှင်များတင်ဥက္ကဋ္ဌဦးမျိုးမြင့်က VOA ကိုပြောပါတယ်ဒါကမြန်မာရွှေဈေးကွက်မှာပထမဆုံးအကြိမ်78သိန်းကိုကျော်လာတာဖြစ်တယ်လို့သူကပြောပါတယ်
ไทยนี่เนี่ยแหละตัวรู้ชัดๆเลยเหรอกล้วยเนี่ยนอกซีกั่วแท้มาแล้วทีนี้อ่ะโหโกลาหลอะไรอย่างหลุยอ่ะฟีโบดีอ่ะนี่ยีได้กันจ้ะတော့ประมาณวีรู้ว่าไม่ไกลจ้ะတော့ประมาณวีซ้าโดลาร์เว้ยยะๆที่ชวยเว้ยยะๆอติ้นไล่วนนี่จ้ะတော့ล่ะเว้ยจ้ะชวยสะใบมาอเนกสงว่าเว้ยเราอุ้งต้องยกแต่ซีว่าเว้ย
ဈေးကွက်မှာရွှေတစ်ချက်သား78သိန်းနဲ့ပေါင်နေပြီမဲ့ပစ္စည်းပြတ်လက်ပြီးတော့ရောင်းအောင်မရှိသလောက်ဖြစ်နေတဲ့အခြေအနေပါရန်ကုန်တိုင်းရွှေလုံငန်းရှင်များအသင်းမှာတော့မှအကယ်ဒမီအခောက်ရွှေ30သားအပိုင်း45ပိုင်းပဲဒီကနေ့အရောင်းဝယ်ဖြစ်ခဲ့တယ်လို့ပြောပါတယ်။လုံငန်းရှင်တွေကဗဟုပန်ရဲ့ဒေါ်လာရောင်းချမှုအခြေအနေပေါ်မှာမပြတ်စောင့်ကြည့်လို့ရှိပါတယ်။ဗဟုပန်ကပြီးခဲ့တဲ့တစ်ပတ်တုန်းကအမေရိကန်ဒေါ်လာကိုထုတ်မယောင်းချတာကြောင့်လည်းတချို့ကရွှေဘက်ကိုလှည့်ပြီးတော့ဝယ်ယူလာကြတာဖြစ်ပါတယ်။လုံငန်းလည်ပတ်ဖို့ဝယ်ယူတာထက်တူးချင်းဝယ်လို့အားကြောင့်ရုတ်တရက်ဈေးတက်လာတာဖြစ်နိုင်တဲ့အကြောင်းရွှေဈေးကွက်အကြံပေးလုပ်ငန်းတစ်ခုရဲ့တာဝန်ခံက VOA ကိုပြောပါတယ်။
သူကြီးတော့လက်ရှိ76ပေါင်းရတာလို့ကိုကြီးဘယ်လိုပဲဆိုမနေရမှကျွန်တော်တို့ဆက်ခေါ်3,400လောက်ပဲရှိတာမနေရ။ရန်ဒီကတော့ဒီစားပြပွဲလို့ဝယ်လိုက်လို့ပါ။ဘယ်တော့မယုံကြနဲ့ဒီစားဒီမြန်မာငွေပေါ်ယုံကြည်ဖို့အားနေတော့ဘောနော်ဒေါ်လာနဲ့ရှိပေါ်ဝယ်လိုက်တာလို့ဒီစားတိုးတာပါ။အပေါ်ကြီးလည်းအဲ့လောက်မှမသိတာဟုတ်ဘူးလေ။ကျင်းကြီးရမတည်နေတဲ့ဟာကြတော့မြန်မာငွေဖောင်းမှဆိုတော့ဖောက်ပွားမဲ့ဟာကိုသူစိတ်ရည်တဲ့အတွက်ဒီစားတော့ဒီအူရှင်းရပါဘောနော်။
ရွှေဈေးထိန်းချုပ်နိုင်အောင်ရန်ကုန်နဲ့မန္တလေးကဝလူအားများတဲ့ရွှေဆိုင်ကြီးတွေကိုလက်ထဲပစ္စည်းရှိတော့မှအရောင်းဝယ်လုပ်ကြဖို့လုပ်ငန်းလုပ်မဲ့ဗဒိန်သမားတွေကိုပဲရွှေကိုရောင်းချပေးဖို့ရောင်းတဲ့အခါမှာလဲငါးချက်သားဆယ်ချက်သားပဲအများဆုံးသတ်မှတ်ပြီးတော့ရောင်းချပေးဖို့မြစ်တာရဲခံထားတဲ့အကြောင်းရွှေလုပ်ငန်းရှင်များသင်တာဝန်ရှိသူတွေက VOA ကိုပြောပါရယ်အခုလိုရွှေဈေးတက်နေသလိုပဲဒေါ်လာဈေးကလည်းအနည်းငယ်မြင့်တက်လာပါရယ်ဘူဘန်ကတရားဝင်သတ်မှတ်ထားတဲ့ဈေးနှုန်းကတော့မနေ့ကဈေးကွက်ပိတ်ချိန်ဈေးနဲ့တိတ်မကွာပဲနဲ့အနည်းငယ်တက်ပြီးတော့ဒီနေ့မှာတော့ဒေါ်လာကို1918ကျပ်ပဲဈေးပေါက်ပါတယ်။အစိုးရခွင့်ပြုချက်နဲ့ရောင်းတဲ့တရားဝင်ကောင်တာတွေမှာလည်းဒေါ်လာကို1925ကျပ်ဝန်းကျင်ဈေးရှိပါတယ်။ဒါပေမဲ့လို့ပြင်ပမှောက်ခူဈေးမှာတော့ဒေါ်လာကို1880ကျပ်ကျော်ထိကိုဈေးဖြစ်ခဲ့ပါတယ်ခင်ဗျာ။